ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့လာမယ့်ရက်ပေါင်း30အတွင်းတိုးတက်မှုတွေရအောင်ထိထိရောက်မလုပ်ဘူးဆိုရင်အမေရိကန်ပြည်ထောင်စုကထည့်ဝင်နေတဲ့ရာမငွေတွေကိုလှက်တလို့ယာယီရပ်ဆိုင်ထားရကနေအပြေးတိုင်ဖြတ်တောက်မယ့်အကြောင်းသမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ
် I think they've done a very sad job in the last period
မကြာသေးခင်ကလအတွင်း WHO ရဲ့ဆောင်ရွက်ချက်တွေဟာစိတ်မကောင်းစရာဖြစ်ကြောင်းနဲ့အမေရိကန်ကနှစ်စဉ်ရာမငွေဒေါ်လာတန်450ထောက်ပံ့နေပြီးတရုတ်နိုင်ငံက38တန်ပဲထည့်ဝင်နေပေမဲ့ WHO ဟာတရုတ်နိုင်ငံရဲ့ရုပ်သေးရုပ်ဖြစ်နေတဲ့အကြောင်းသမ္မတ Trump ကအင်ပီရိုမာသတင်းထောက်တွေကိုပြောဆိုလိုက်တာပါ WHO အကြီးအကဲ Tedros Ghebreyesus ကိုပေးပို့ခဲ့တဲ့စာထဲမှာတော့ coronavirus ကရောဂါကာလမှာပွင့်လင်းမြင်သာမှုလုံးဝမရှိတဲ့တရုတ်နိုင်ငံဘက်မှာ WHO ကရပ်တည်နေတယ်လို့လည်းပြောဆိုထားတာပါကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ဆောင်တဲ့နေရာမှာ WHO နဲ့ဦးဆောင်သူတွေရဲ့အချင်းချင်းမာရွေနယ်လို့ရကြောင်းကမ္ဘာတဝန်အကြီးအကျယ်ထိခိုက်နေတာနေရတယ်လို့လည်းသမ္မတ Trump ကစာထဲမှာပြစ်တင်ပြောဆိုထားတာပါ WHO ပြောခွင့်ရသူကတော့သမ္မတ Trump ရဲ့စာနဲ့ပတ်သက်လို့လက်တလောတုံ့ပြန်ပြောဆိုဖို့မရှိသေးပေမဲ့နောက်ပိုင်းမှာရှင်းရှင်းလင်းလင်းဖြစ်အောင်ဖြေရှင်းမယ့်အကြောင်းဒီကနေ့ပဲသတင်းထောက်တွေကိုပြောဆိုခဲ့တာပါတချိန်ထဲမှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကလည်း WHO အတွက်အမေရိကန်ကတာဝန်ဝတ္တရားတွေကိုရှောင်လွှဲဖို့ကြိုးပမ်းနေနေတဲ့တရုတ်နိုင်ငံကိုအပြစ်တင်နေတာဖြစ်တဲ့ဆိုပြီးသမ္မတထွတ်မြတ်စာနဲ့ပတ်သက်လို့ဒီကနေ့ပဲတုံ့ပြန်ပြောဆိုထားပါတယ်